အမေရိကန်ရွေးကောက်ကံသမ္မတဒေါ်နယ်ထရန့်ကသမ္မတအဖြစ်တာဝန်ယူတဲ့ပထမအဦးဆုံးနေ့မှာပဲအင်ဂျီချင်းမက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကသွင်းကုန်တွေကိုအခွန်25ရာခိုင်နှုန်းတိုးကောက်ခံပြီးတရုတ်နိုင်ငံကကကုန်ပစ္စည်းတွေကိုတော့နောက်ထပ်10ရာခိုင်နှုန်းတိုးကောက်မယ်လို့ပြောဆိုလိုက်ပါတယ်။သမ္မတအသည့်အဖြစ်ဂျန်စစ်တာဂျိန်ဆူတာဝန်ယူမဲ့ဇန်နဝါရီလ20ရက်နေ့မှာလက်လွတ်စပယ်ဖွင့်ထားတဲ့မက္ကဆီကိုနဲ့ကနေဒါနယ်စပ်တွေကနေဝင်လာတဲ့ကုန်ပစ္စည်းတွေကို25ရာခိုင်နှုန်းအခွန်တိုးကောက်ဖို့သမ္မတအမိန့်ကိုလက်မှတ်ထုတ်ပြန်မယ်လို့သူကိုယ်ပိုင်သူ့ရဲ့ကိုယ်ပိုင် truth လူမှုကွန်ရက်ကမနေ့ကပဲပြောဆွပါတယ်။မျိုးရည်စေဝါမှောက်ခိုမှုတွေအထူးသဖြင့်တော့ fentanyl မျိုးရည်စေဝါဥပဒေမဲ့တင်သွင်းမှုတွေနဲ့ရွှေပြောင်းဝင်ရောက်သူတွေတရားမဝင်တဲ့ဇက်ဖြတ်ကျော်ဝင်ရောက်နေတာတွေကိုထိ ंछ ုံနိုင်တဲ့အထိအခွန်တွေတိုးကောက်သွားမယ်လို့သူကပြောပါတယ်။မက္ကဆီကိုနိုင်ငံကနေတဆင့်အမေရိကန်ကိုမူရည်စေဝါတွေဝင်ရောက်နေတာကိုထိန်းချုပ်ဖို့တရုတ်နိုင်ငံကလုံလောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ဘူးလို့လည်းရွေးကောက်ခံသမ္မတထရန့်ကဆွဆွဲပါတယ်တရုတ်နိုင်ငံကတားဆီးမှုတွေမလုပ်မချင်းသွင်းကုန်တွေကိုနောက်ထပ်ဆေးရခိုင်နှုန်းတိုးကောက်ခံသွားမယ်လို့ပြောပါတယ်တရုတ်နိုင်ငံကိုကုန်သွယ်ဖက်ကောင်းနိုင်ငံအဖြစ်သတ်မှတ်ထားတာကိုရိုက်ဆန်းပြီးခဲ့တဲ့ပထမတစ်ချိန်သမ္မတသက်တမ်းတုန်းကတိုးမြစ်ကောက်ခံခဲ့ဘူးတာတဲ့ပိုများတဲ့သွင်းကုန်အခွန်60ရာခိုင်နှုန်းအထိတိုးကောက်ခံမယ်လို့ရွေးကောက်ခံသမ္မတထရန့်ကပြောဆိုထားပါတယ်